စစ်ကောင်စီတပ်တွေနဲ့ရခိုင်တိုင်းရင်းသားလက်နက်ကအေးအေးဖွဲ့တို့ကြားမှာတိုက်ပွဲတွေဖြစ်နေတယ်။ရခိုင်ပြည်နယ်ထဲမှာမကြခင်ဂျပန်ကဆာလို့ပြစ်ခတ်တိုက်ခိုက်မှုရဆက်ထားတယ်လို့စစ်ကောင်စီပြောခွင့်ရကVOAကိုအတည်ပြုပြောပါတယ်။လူသားချင်းစာနာမှုဆိုင်ရာအချက်အသေးကြောင့်အပြစ်ရထားတာဖြစ်တယ်လို့အေးအေးပြောခွင့်ရကလည်းအတည်ပြုပါတယ်။အရင်ကနေ့တိုင်းလိုလိုပြစ်ခတ်တဲ့နေ့ကြားရတော့ ီနယ်ဘက်ကဒီအပြစ်ရနောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုတော့ကိုရနိုင်ကတင်ပြပေးပါမယ်ရှင်
တိုက်ပွဲပြင်းထန်နေတဲ့ရခိုင်လက်နက်ကိုင် AA အဖွဲ့နဲ့စစ်ကောင်စီကြားဆွေးနွေးမှုတွေရှိနေပြီးပြီးခဲ့တဲ့ရက်ပိုင်းကလေးကမြေပြင်မှာပြစ်ခတ်တိုက်ခိုက်မှုရဲဆဲထားတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုအတည်ပြုပြောပါတယ်
ကျွန်တော်ကတော့ဒီညနေဆွေးနွေးမှုတွေတော့ရှိပါတယ်ဗျာမြေပြင်မှာတော့ကျွန်တော်လွန်ခဲ့တဲ့3-4ရက်လောက်ကတည်းကပြစ်ခတ်တိုက်ခိုက်မှုရဲဆဲပြီးဖြစ်ပါတယ်ဒါတော့ပါပဲ
တိုက်ပွဲတွေမကြာခဏဆိုးသလိုဖြစ်ပွားလေးရှိတဲ့မောင်းတော်မြောက်ပိုင်းမှာလည်းဒီရပိုင်းပြစ်ခတ်တံတွေမကြားရဘူးလို့မောင်းတော်ဒေသခံအမျိုးသမီးတူကပြောပါတယ်
။ဟုတ်ပါရဲ့အရာတော့ဟာဒါပေမဲ့လန်နဲ့ဒီပိုက်တယ်လို့တခါပါမယ့်ပြစ်တံနဲ့ပိုက်တယ်လို့အမျိုးတခါပါမယ့်ရင်အခုသခါရှိရဆိုင်တော့လောက်တော့ပဲပိုက်တံပြီးတော့မခါပါဟုတ်ပါ။ဟုတ်ပါလည်း
သူပြောသွားတာကတော့အရင်ကလက်နက်ကြီးပြစ်တံတွေတနက်ပြစ်တံတွေနေတိုင်းကြားရတယ်။အခုဒီရပိုင်း2ရက်3ရက်လောက်မှာတော့ပြစ်ခတ်တံတွေမကြားရဘူး။လက်နက်ကြီးရောလက်နက်ငယ်ရောမကြားရဘူးလို့ပြောသွားတာဖြစ်ပါတယ်။ဒါပြင်ဒီလအတွင်းမှာပဲစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့ကြားတိုက်ပွဲဖြစ်ပွားပြီးဒေသခံ10ယောက်ကျော်တိဆုံးခဲ့ရတဲ့ပုံရုံကျွန်းမြို့နယ်မှာလည်းပြစ်ခတ်တံတွေမကြားရဘူးလို့ဒေသခံတွေကပြောဆိုပါတယ်အလားတူစစ်ကောင်စီတပ်ဖွဲ့တွေရဲ့လက်နက်ကြီးကြီးတွေမကြာခဏကြားရောက်တာကြုံရလေးရှိတဲ့ကြောက်တော်မြို့နယ်ဘက်မှာလည်းပြစ်ခတ်တာတွေရက်သွားတယ်လို့ဒေသခံတွေကပြောပါတယ်ဒါပေမဲ့မြို့တွင်းနဲ့လမ်းသွားလမ်းလာတွေကိုလုံခြုံရေးတင်းကျပ်စစ်ဆေးနေတယ်လို့ကြောက်တော်ဒေသခံတဦးကပြောပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ဒီတရက်နေ့မှာတော့ဒီပြစ်ခတ်တာတွေတော့မကြမ်းမိဘူးဖြစ်နေတယ်ဒါပေမဲ့သူတို့မှဘလို့အခြေအနေမျိုးရှိနေလေတော့မသိသေးဘူးဗျာတောက်တော်မျိုးပေါ်မှာကြတော့ဒီမျိုးပေါ်မှာသူတို့အမြင့်နေထိုင်တာတွေရှိတယ်ပြီးတော့ဒီတရားဥပဒေရဲ့တောက်တော်မျိုးနေဒီတမပေါ့တောက်တော်စားကစားကိုတမကဒီလန်စောလန်လာတွေခရီးသွားပြည်သူတို့စစ်စစ်တာတွေရဲ့အဲ့ဒါတော့ရှိကြသိရတယ်ဗျာပြစ်ခတ်တာကလွေရောအကုန်လုံးတော့ရောစွာတာတော့မရှိသေးဘူးအကုန်လုံးတော့ဟောပြည်သူလူထုရဲ့အခက်အခဲတွေရှိနေတော့မေးဗျာ
တိုက်ပွဲတွေပြင်းထန်နေခဲ့တဲ့ရခိုင်မှာအခုချိန်ဟာစပားရိတ်သိမ်းမှုအချိန်ရောက်လာနေပြီးလူသားချင်းစာနာမှုဆိုင်ရာအကျက်တဲတွေရှိနေတာကြောင့်ဒီလိုအခက်အခဲတွေကိုဖြေရှင်းနိုင်ဖို့အတွက်အပြစ်ရဆဲထားတာဖြစ်တယ်လို့ AA အဖွဲ့ကခိုင်တုခါကလည်း VOA ကိုပြောပါတယ်နိုင်ငံရေးယက်တိချက်ကတော့ပြောင်းလဲမှာမဟုတ်ပဲလူသားချင်းစာနာမှုအရာအခုလိုလှုပ်ဆောင်တာဖြစ်တယ်လို့လည်းခိုင်တုခါကပြောပါတယ်ခင်ဗျာ